VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ American ပြည်ထောင်စုမှာပုတ်တဖူးနေကသမ္မတထရန့်ကိုထောက်ခံသူတွေထောင်ပေါင်းများစွာဟာ Washington DC မှာရှိတဲ့လွှတ်တော်အဆောက်အုံကိုဝင်ရောက်ဆင်းနေတဲ့အထိဖြစ်ခဲ့တဲ့ဆန္ဒပြပွဲကိုကိုယ်တိုင်မျက်မြင်တွေ့ခဲ့ကြတဲ့မြန်မာနယ်ပွားတွေရဲ့အတွေ့အကြုံတွေကိုစူးစီးတင်ပြမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ Joe Biden နဲ့ Kamala Harris တို့ကို January 20ရက်နေ့မှာသမ္မတနဲ့ဒုသမ္မတအဖြစ်ကျန်းသစ္စာကျင်းပဖို့မနေ့ဗုဒ္ဓဘုနေ့ကအမေရိကန်လွှတ်တော်မှပုံမှန်လှုပ်ရှားလှုပ်ဆင်ဖြစ်တဲ့လွှတ်တော်နှစ်ရက်လုံးအတည်ပြုရေးပြုလုပ်နေခြင်းဒေတာဆန်တော်ချိန်နေ့လယ်ပိုင်းမှာသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေဟာအလံတွေဝှေ့ရန်ကြိုးတွေရွှေပြောင်းနိုင်တဲ့လက်သုံးလှေကားတွေအသုံးပြုပြီးလွှတ်တော်လုံခြုံရေးရဲတွေကိုရင်ဆိုင်ကြော်လွှားပြီးတော့လွှတ်တော်အဆောက်အုံတွေကိုစီးနင်းဝင်ရောက်ခဲ့ကြပါတယ်လူအုပ်ကြီးဟာလွှတ်တော်အဆောက်အုံနဲ့တကားတွေကိုရိုက်ချိုးဖွင့်ပြီးအတွင်းထဲဝင်ရောက်ဖို့ကြိုးစားနေချိန်တနက်တန်ကြားခဲ့ရပြီးလူအုပ်ထဲကအမျိုးသမီးတဦးတနက်ထိမှန်လဲကျသွားတဲ့ဗီဒီယိုကိုဆိုရှယ်မီဒီယာတွေမှာတွေ့မြင်ခဲ့ကြရပါတယ်။သက်ဆိုင်ရာအာဏာပိုင်တွေကတော့ဒီအဖြစ်ပြက်နဲ့ပတ်သက်လို့စုံစမ်းနေဆဲဖြစ်ကြောင်းပြောဆိုထားတယ်လို့အဲ့ဒီအမျိုးသမီးဟာတနက်တန်ရနဲ့ဆေးရုံရောက်ချိန်မှာပဲတေဆုံးသွားပြီဖြစ်ကြောင်းဆေးရုံတာဝန်ရှိသူတွေဘက်ကကြေညာခဲ့ပါတယ်။အခုလိုလွှတ်တော်အဆောက်အုံနဲ့ဆန္ဒပြသမားတွေဝင်ရောက်စီးနင်းခဲ့တာကြောင့်သမ္မတရွေးချယ်ရေးအဖွဲ့ Electoral College ကအတည်ပြုထားတဲ့နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလွှတ်တော်ကတရားဝင်အတည်ပြုရေးကျင်းပနေတဲ့အစည်းအဝေးကိုရုတ်တရက်ရပ်ဆိုင်းခဲ့ရတယ်လို့အစည်းအဝေးခန့်မှန်းတဲ့ရှိနေတဲ့ Democrat နဲ့ Republican လွှတ်တော်အမတ်တွေကိုဘေးလွယာကိုလုံခြုံရေးတွေရွှေ့ပြောင်းပေးခဲ့ရပါတယ်လွှတ်တော်အစည်းအဝေးဟာနိုင်ပေါင်းအတန်ကြာရပ်ဆိုင်းခဲ့ရပြီးလုံခြုံရေးတပ်ဖွဲ့တွေကအခြေအနေတွေကိုပြန်လည်ထိန်းချုပ်ပြီးတဲ့နောက်ဗုဒ္ဓဘုနေ့ညပိုင်းမှာလွှတ်တော်စည်းဝေးပွဲကိုပြန်လည်စတင်နိုင်ခဲ့ပါတယ်။ဒီလိုကျူးကျော်တိုက်ခိုက်မှုတွေကြားကနေလွှတ်တော်အမတ်တွေအနေနဲ့ရွေးကောက်ပွဲရလဒ်အတည်ပြုရေးဆက်လက်လှုပ်ဆောင်နိုင်တာဟာကမ္ဘာမှာအမေရိကန်ရဲ့ဂုဏ်ကိုပြသနိုင်တဲ့တမိုင်းဝင်ဖြစ်ရလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလွှတ်တော်အစည်းအဝေးပြန်ပြီးစတင်ချိန်မှာအခုလိုပြောကြားခဲ့ပါတယ်
။ This is salt.This assault is just that. It shows
ဒါဟာကျူးကျော်တိုက်ခိုက်မှုဖြစ်တယ်။သူတို့ပေးကျင်တဲ့သတင်းစကားအတွက်အကြမ်းဖက်မှုကနေတဆင့်ပြသတဲ့သူတွေရဲ့အားနည်းချက်ပဲဖြစ်တယ်။ကျမရဲ့လုပ်ဖော်ကင်ဘက်တွေအနေနဲ့ဆက်ပြီးဆောင်ရွက်ဖို့အချိန်ရောက်ပါပြီလို့ပြောသွားတာပါ။ American တနိုင်ငံလုံးသာမကကမ္ဘာလုံးကပါစောင့်ကြည့်နေတဲ့ Washington DC ကသမ္မတ Trump ကိုထောက်ခံသူထောင်ပေါင်းများစွာရဲ့ဆန္ဒပြပွဲကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့ sushi လုပ်ငန်းရှင်ကိုငယ်ကသူမြင်ခဲ့ရတဲ့အခြေအနေတွေကို VOA ကိုအခုလိုပြောပြပါဗျာ
။ကျွန်တော်ရောက်သွားတာတော့ဟိုညနေပိုင်းလောက်မှာပေါ့နော်။ဟိုကာဖီတွေပဲထုတ်တယ်လို့ကြားရတယ်။အဲဒီနောက်ပိုင်းမှာကျွန်တော်ရောက်သွားပါတယ်။ကျွန်တော်ရောက်သွားတဲ့အချိန်မှာတော့ဟိုရဲတွေကတော့အများကြီးပဲအပြည့်ပဲဒီ Capital ရဲ့တဝိုက်မှာလုံးဝရဲတွေကအပြည့်နဲ့နောက်ပြီးတော့ချိုးဆန္ဒပြတဲ့လူတွေဟိုအတွင်းရံပြီးတော့ပြန်ပြီးတော့ဟိုမောင်းထုတ်ပြီးတော့ဟိုကပြုံးဟိုထုတ်လာတဲ့ပုံစံမျိုးတွေတော့တွေ့ရပါတယ်ကျွန်တော်အမှဆန္ဒပြလူရတချို့တွေလည်းထွက်လာကြတာတွေ့ရတယ်ဒါပေမဲ့တချို့တော့အထဲထဲမှာရှိသေးတယ်လို့တော့သိရတယ
်ဆိုတော့အမေရိကန်ရဲ့တကယ်လွှတ်တော်အဆောက်အုံတွေကိုလူတွေအဲ့လိုချိုးဖောက်ပြီးဝင်ရောက်သွားတာတွေပေါ့နော်ဒီလိုအဲ့လိုဆန္ဒပြပွဲမျိုးရောကိုငယ်တို့အမေရိကန်နိုင်ငံမှာနေတဲ့နှစ်တွေအတွင်းမှာတွေ့ခဲ့ဘူးလားရှင
်ဟာတခါမှမတွေ့ဘူးခင်ဗျာဒီနေ့ဖြစ်ရတော့တကယ်တော့ဟိုတကယ်အမေရိကန်သမိုင်းမှာရန်ဟိုအကြီးတန်းတဲ့ဖြစ်ရမျိုးလို့ထင်တယ်တခါမှလည်းမကြုံဘူးဒါကြီးကအင်တမအင်တန်ဆိုးရတဲ့ဟိုဖြစ်ရလေးပါ
Washington DC လွှတ်တော်အဆောက်အုံနားမှာလှုပ်လှုပ်တဲ့ဒေါ်ခိုင်ခိုင်ဆိုကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။မကDC ရဲ့မှာအလုပ်လုပ်တာဟိုနေHilton Hotel ပေါ့နော် Hilton Hotel ရဲ့မှာမတို့ကဆိုင်ရှိတယ်လေ gift shop ဆိုင် travel trader gift shop လေအမှလှုပ်တာဆိုတော့မတို့ hotel မှာဟိုအဲ့ဒီစန္ဒလာပြတဲ့လူတွေကတဲကြတယ်လေစိုက်မှလည်းသူတို့လာဝယ်ကြတယ်ပေါ့နော်အဲ့လိုမျိုးသေးလာဝယ်ကြတယ်ဆန္ဒပြဖို့အတွက်ကိုသူတို့ကကြိုတင်ပြီးတော့သူတို့ကအဲ့လိုမျိုးလေစီစဉ်နေတဲ့သူကလာကြတာလေ
ဆန္ဒပြတဲ့လူတွေကသူတို့ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့ဒီ American မှာချမှတ်ထားတဲ့စီးနှင်းစီကန်နေပေါ့နော်လူတွေဒီနှာခေါင်းဆီးဝေးရမှာလို့ပါလို့ပေါ့နော်အဲ့ဒါမျိုးတွေဒီ guideline နေပေါ့လေအဲ့လိုချမှတ်ထားတဲ့ဟာတွေနဲ့အညီရောသူတို့လှုပ်ဆောင်တာတွေ့ရလားရှင်
သူတို့ကတချို့လဲတက်တယ်တချို့ကလည်းမတက်ဘူးမတက်ကြဘူးပေါ့နော်မတက်ကြဘူးဒါပေမဲ့အဲ့လိုမျိုးဟိုနေဟိုတယ်မှာဝင်လာပြီဆိုရင်အမကဆိုဆိုင်ထဲဝင်လာနေအမကပြောရတယ်သူတို့သတိပေးရတယ် mask တက်ပါအမကပြောရတာပေါ့နော်ကျေးဇူးပြုပြီးတော့ mask တက်ပါဆိုပြီးအမသူတို့ကိုပြောရတယ်အမသူတို့ကအဲ့တော့မှသူတို့ကထုတ်ပြီးတက်တယ
်အဲ့ဒီနာတဝိုက်မှာရောဒီဆန္ဒပြတဲ့ဟာတွေအဲ့ဒီမှာလုံခြုံရေးယူတဲ့ဟာတွေမှာအမတို့ဘယ်လိုတွေ့ရလဲရှင
်ဒါအမတို့ဟိုတယ်ရှိမှတွေဟိုပဲဒီပေါ့နော်ဒီရဲတွေကအဲ့နင်ပေါ့တော့ဒုံချိုရေးယူထားကြတယ် လှူထားပြီးတော့ဒီစီတဲ့လမ်းတွေကိုလည်းတော်တော်များများပိတ်လိုက်ပြီးတော့အဲ့လိုကားကြီးတွေနဲ့လေကားကြီးတွေနဲ့ရောဒီ police car တွေနဲ့ရောပေါ့နော်ဒီစီရဲ့ downtown ကိုတော်တော်လေးကိုပိတ်ပယ်လမ်းတွေတကုန်များအ
ဲ့ဒါမားတို့မားကြတော့ဘယ်လိုပြန်ခဲ့ရလဲရှင်အဲ့ရနေပြီးတော့လေ
မားတို့အမားတို့အလုပ်ကအမား၈နာရီကြီးလောက်ပါမှာပေါ့နော်ဒါဒီလေးကအမားရဲ့ schedule က၈နာရီကြီးလောက်ပါမယ်ဒါပေမဲ့အမားကအဲ့ဒီချိန်မှာသူကအဲ၂နာရီကျော်လောက်မှာ curfew ကထုတ်လိုက်တယ်အဲ့လိုလိုက်ပြီးလူတွေကအဲ့အဲ့ဒီချိန်မှာဆိုကပ်ပီတန်မှာဝိုင်းနေကြတယ်တောင်းကျက်နေကြတယ်ပေါ့နော်ဆိုတော့ဖုန်းပါလေအလက်ကြီးတယ်လေအမားလည်းဒါဆိုတော့အမားလည်းကြောက်တယ်လေအင်းနေအဲ့လိုပြီးဆိုတော့အမအချိန်၈နာရီအမလည်းမလုံးနိုင်တော့ဘူးအဲ့နေအမလည်းဘုံမျိုးလှမ်းပြီးပြောလိုက်တယ်ဒီ gift shop လေးကိုစောစောပိတ်လိုက်တာပေါ့နော်စောစောပဲပိတ်ပြီးတော့အမအမြင်ပြန်လာလိုက်တာပေါ့လေ
သမရဒေါ်နယ်ထရန့်ကိုတိုင်ဆန္ဒပြသူတွေကိုမိကွန်းပြောကြားပြီးနောက်ပိုင်းသူ့ကိုထောက်ခံတဲ့သူတွေဟာလွတ်တော်ရဲဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်ညနေပိုင်းမှာတော့ဆန္ဒပြပွဲကိုအကြမ်းဖက်အထီးကရုံးဖြစ် Washington DC ရဲတပ်ဖွဲ့အကြီးအကဲ Robert Conti ကကြေညာခဲ့ပါတယ်ဖမ်းဆီးခံရသူပေါင်းကတော့13ဦးထက်မနည်းရှိနေပါတယ်Washington DC မှာပုတ်တဖူးနေ့ညနေ6နာရီကနေကြာသာပတင်းနေ့နက်6နာရီအထိအပြင်းမထွက်ရအမိန့်ကိုမြို့တော်ဝင် Mural Bowser ကိုတိုင်ကြေညာခဲ့ပြီးတင်းနယ်လုံးကျုံရေးအရန်တပ်ဖွဲ့လည်းအသင့်အနေထားမှာရှိနေပါတယ်ရှင်